ဟုတ်ကဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေဟိုမြန်မာနိုင်ငံကငကောကတာယာ2တက်မှတ်ထားတာနေပြီးတော့အခုတာယာ3ဆိုပြီးတော့သူကဒီအဆင့် short ချလိုက်တဲ့အနေထားမျိုးလေဆိုတော့အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းပြောပြပါခင်ဗျာသူတို့ရဲမွေးတို့များဗာများဘယ်လိုများမြင်ပါလဲခင်ဗျာ
ဒီကနေ့ကကျွန်တော်တို့ကဟိုမှာရှိကြဗျာဟို2 watch list မှာရှိကြဟိုတမိုင်းကောင်းရဆိုရင်တော့2000ကနေစပြီးတော့မှကျွန်တော်တို့က3မှာ7နှစ်ရှိတယ်အဲ့ဒီကနေမှကျွန်တော်တို့က2 watch list မှာကျွန်တော်တို့က4နှစ်ပေါ့နော်4နှစ်ကနေပြီးတော့မှအခုဒီနှစ်မှာကအခုကျွန်တော်တို့လည်းသတင်းကြားပါတယ်ဒီမှာ3ကိုပြန်ဆင်းသွားရတယ်တော့ကြားရတယ်တကယ်တော့သတ်မှတ်ထားတဲ့ပုံစံအရဆိုရင်တော့2 watch list မှာ3နှစ်နေပြီးရင်သရုတ်ရမနှစ်မှာ3ကိုသူကအလိုလိုကြားတယ်ဆိုတဲ့သဘောမှာတော့ရှိတယ်တိုးတော့လည်းပဲမှတ်နှစ်ကတော့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာတို့ကတချို့စိတ်ပိုင်းနေမှာတို့အနေနဲ့လက်ခံနေရရှိတယ်ဆိုတဲ့သဘောမှာရှိတဲ့အတွက်2 watch နဲ့မှာကျွန်တော်တို့ကိုဆက်ထားတယ်ဒီနှစ်အဲ့ဒီကနေမှအခုဒီနှစ်မှာတော့ကျွန်တော်တို့3လို့ကြားသိရတယ်ဒါပေမဲ့အချိန်ခံမှာကိုကျွန်တော်လည်းမဖတ်ရသေးဘူး
ဟုတ်ကဲ့အထူးကအနေနဲ့ဆိုလို့ရှိရင်ဒီ tire 2ကနေပြီးတော့ short ပေးဖို့အတွက်ကိုဒီပေါ်ကိုဘက်ကနေပြီးတော့ဒီလှုပ်ဆောင်ပြရတာရှိတယ်ပေါ့လေအခုကဟို tire 3ဆိုပြီးတော့ short ချလိုက်တဲ့အတွက်ကြောင့်ပေါ့လေသူတို့အနေနဲ့ဘာဘဝင်မကြတာတွေများရှိတယ်လို့တော့မြင်မိပါလေခင်ဗျာကျွန်တော်ပြောပြပေးပါ
တော့ဒါတော့ဗျာဘယ်လိုပြောမလဲဆိုတော့သူတို့နိုင်ငံကပြဋ္ဌာန်းထားတဲ့သူတို့ရဲ့ဟို2000ခုနှစ်ပြည့်နှစ်ကပြဋ္ဌာန်းခဲ့တဲ့ဒီဘောပေါ့ Traffic Victim Protection Act ဆိုတဲ့ဟိုဥပဒေအပေါ်မှာသူတို့ကအခြေခံပြီးတော့မှသူတို့ကတော့တိုင်းတာကြတာပေါ့နော်တိုင်းတာတဲ့အခါကျတော့ကျွန်တော်တို့ကဟိုကျွန်တော်တို့လုံဆောင်နေရရှိတယ်ကျွန်တော်တို့ဆောင်ရွက်နေရရှိတာတွေကိုဆောင်ရွက်ကြတယ်ဆောင်ရွက်ကြတဲ့အခါမှာသူတို့ကလည်းသူတို့တုံးသက်ချက်နဲ့သူတို့တုံးသက်ကြတယ်ဆိုတော့ဒီနှစ်အပေါ်မှာတော့သူတို့ဘာတွေဟူဘယ်လိုထောက်ပြပြီးတော့မှတုံးတက်တယ်ဆိုတာမဖတ်သေးဘူးကျွန်တော်တို့အနေနဲ့ကမသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့
သူတို့ကဗျာဒီဟိုပေါ့နော်ဟိုပြည်တွင်းလူကုန်ကူးမှုတွေရှိတယ်ဆိုတဲ့အပိုင်းနေပေါ့နော်နောက်ပြီးတော့မှဒီဟိုပေါ့နော်သူတို့ကမနစ်ကဆိုရင်ဒီမှာလိမ်မိုင်းဆိုင်ရာမှာဟိုတော့ sexual sex trafficking တော့နောက်ပြီးတော့မှဒီဟိုပေါ့နော် liver exploitation တွေကိုသူတို့ကဟိုတရားခဏတွေကိုတရားဆွဲအပြစ်ပေးဖို့ထိထိရရောက်ဆောင်ရွက်ဖို့ဆိုတာတွေကဒါကတော့နှစ်ဆင်ပါနေတဲ့အချက်တွေပေါ့အဲ့တော့ဒါကြီးကတော့ကျွန်တော်တို့ကအမြင်နဲ့ကျွန်တော်တို့ဆောင်ရွက်နေတဲ့ဟိုပါပဲလေကျွန်တော်တို့ရဲ့လုပ်ငန်းပြမမူရင်းတာဝန်ထဲမှာလည်းပါတယ်လေ
ဟုတ်ကဲ့
နောက်ကျန်တဲ့အပိုင်းကတော့ဒီကလေးစစ်သားစုဆောင်နေဆိုတဲ့အပိုင်းတွေမှာလည်းသူတို့တွေထောက်ပြကြတယ်ထောက်ပြတော့အဲ့ဒီအပိုင်းတွေမှာတော့ဒီတပ်ဖက်ကတာဝန်ဆောင်ရွက်တယ်အခုအဲ့ဒီမှာလည်းဒီဒီနှစ်ပိုင်းတွေမှာဆိုရင်လည်းသူတို့ဒီဟိုပေါ့နော်အသက်မပြည့်သေးတဲ့ကလေးတွေကိုစီစစ်ပြီးတော့မှမိဘရထံပြန်အပ်တာတွေပါတယ်သူတို့ဟိုဟာတပ်ဖက်ပိုင်းကနေတိုးမြင့်ဆောင်ရွက်လာတဲ့ဟာတွေရှိတယ်နောက်ပြီးတော့ဒီဟောပေါ့နော်ရွှေပြောင်းလုပ်သားတွေအများပြားရှိတဲ့နိုင်ငံတွေမှာတဲ့ကောင်စစ်ရှိတဲ့ကောင်စစ်အရာရှိတွေနဲ့ဒီဟောအလုသမတန်အရာရှိတွေအတွက်လည်းသင်တန်းအရင်းမြစ်တွေဟိုပတ်မှုဖို့လိုတယ်ဆိုပြီးထောက်ပြတယ်ဒီပိုင်းတွေမှာဆိုတော့ကျွန်တော်တို့အခုဒီနောက်အခုဆိုရင်မလေးတို့ကိုရီးယားတို့နောက်ပြီးတော့မှထိုင်းတို့မှာဒီအလုသမတန်အရာရှိတွေလည်းခန့်ထားပြီးဟိုဒီအလုသမတန်အရာရှိတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ကဒီဟိုနဲ့အလားညာနဲ့ဒီအလုသမညောင်ကြီးဦးစည်းထားတာနဲ့ပူပေါင်းပြီးတော့မှကျွန်တော်တို့တွေကဒီဟိုသင်တန်းပေးရပြုရတယ်ရှိတယ
်ဟုတ်ကဲ့ခင်ဗ
ျဒီလိုအပိုင်းလေးတွေရှိတယ်နောက်တစ်ခုကကြတော့ပါရှိမလဲဆိုတော့
ရခိုင်ပြည်နယ်ကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဗာများပြောပါလဲခင်ဗ
ျရခိုင်ပြည်နယ်ကကိစ္စကိုတော့ဒီအကြံပြုချက်ထဲမှာမပါဘူးအကြံပြုချက်73ချက်ထဲမှာရခိုင်ပြည်နယ်ကကိစ္စမပါဘူးဒါပေမဲ့သူတို့ရဲ့ဟိုကပေါ့ဟိုအရှင်းခံတာထက်သွင်းရေးသားထားတဲ့အထဲမှာတော့တွေ့ရတယ်။ဒါပေမဲ့သူတို့ရဲ့ recommendation 73ချက်ထဲမှာတော့မပါဘူးအဲ့ဒီအချက်တော့လေ
။အခုပေါ့လေဒီ tire 2ကနေပြီးတော့ tire 3ကိုကျွန်တော်အဆင့်ရှချလိုက်တဲ့အတွက်ကြောင့်ပေါ့လေ။သူကပိတ်ဆို့မှုတွေ sanction တွေဖြစ်နိုင်တယ်ဆိုပြီးတော့တချို့ကပြောတယ်။အဲ့ဒါကိုဟုတ်ပါသလားခင်ဗျာ
။ဒါကတော့သူတို့ရဲ့အပိုင်းဖြစ်တဲ့အတွက်ကျွန်တော်တို့လည်းဒါမသုံးသပ်နိုင်ဘူး။သူတို့သုံးသပ်ချက်ကသူတို့သုံးသပ်ချက်အပိုင်းပဲကျွန်တော်တို့ဟိုကျူပန်းဆောင်ရွက်ရမှာကကျွန်တော်တို့ကဒါအမျိုးသားရေးတာဝန်အနေနဲ့ကျူပန်းဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကလူ focus ထားပြီးတော့မှကျွန်တော်တို့ကဆောင်ရွက်ကြရတာဟိုလူရဲ့အသက်နဲ့လူရဲ့အချက်နဲ့လူရဲ့လူခွင့်ရေးတွေနဲ့ဂုဏ်သိက္ခာတွေနဲ့ကိုကျွန်တော်တို့ကကြည့်ပြီးတော့မှတာစီကော်ဝေးရေးတွေကက်တင်ရေးတွေဆောင်ရွက်ရတာဖြစ်တဲ့အတွက်ဘယ်လိုမျိုးတုံ့သက်ချက်မျိုးနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုရော့ပါသွားစေရကျွန်တော်တို့အကြောင်းမရှိဘူးဒီထက်ထပ်ပြီးတော့မှစူးစမ်းဆောင်ရွက်သွားဖို့ပဲရှိပါတယ်
အဲရဲမွေးခင်ဗျာအခုလိုရှင်းပြကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့